ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာချက်လက်ခံခဲ့ရတဲ့ရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအေးအေးရခိုင်တပ်မတော်ကတောင်းဆိုတဲ့အပေါ်တပ်မတော်ကလည်းကြိုဆိုလိုက်ပြီးညှိနှိုင်းဆောင်ရွက်ဖို့ပြောလာတဲ့အပေါ်ရွေးကောက်ပွဲအမြန်ဆုံးဖြစ်နိုင်ခြေကိုရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တစ်ခုကခေါင်းဆောင်နဲ့တရားလွှတ်တော်ရှင်နေကြီးတူကိုမေးထားပါတယ်ပေးစလိုတကောက်ခေါ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ဒါရိုက်တာစာရဲကျော်စွာမြင့်ကအခုလိုဆက်ရှင်းပြပါမယ်
အဓိကတော့အခုလစ်လက်နေတဲ့အထူးသဖြင့်ရခိုင်မှာရှိတဲ့ကိုမျိုးနဲ့ရှမ်းပြည်နယ်မှာရှိတဲ့မျိုးနဲ့တော့ဒီ10မျိုးနဲ့ကိုပြည်ထောင်စုကော်မရှင်ကဘယ်လိုသတ်မှတ်တယ်လဲဆိုတဲ့ပုံမှာမူတည်မယ်ဗျအဓိကတော့ဒီကျန်နေတဲ့မျိုးနဲ့9မျိုးနဲ့ကိုအခုထရီရီကော့2020ထရီရီကော့ပွဲကြီးရဲ့အစိတ်အပိုင်းဖြစ်ပဲသတ်မှတ်မယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဥရေကြောင်းရတာကျင်းပလို့ရမယ်ဒါပေမဲ့ဒီ10မျိုးနယ်ကိုကြားပြတ်ရီကော့ပွဲလစ်လက်သွားတဲ့မဲဆန္ဒနယ်လို့ပြောမယ်ဆိုရင်တော့ကျွန်တော်တို့ကြားပြတ်ရီကော့ပွဲဥပဒေအရဆိုလို့ရှိရင်2022ကျမှကျင်းပနိုင်တော့မယ
်ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာရွေးကောက်ပွဲကော်မရှင်ကဘယ်လိုမျိုးအဓိပ္ပာယ်ဖွင့်မယ်လို့ထင်လဲ
ကျွန်တော်တို့ရဲ့အမြင်ကတော့ဒါကိုအထူးထူးရွေးကောက်ပွဲအနေနဲ့အဓိပ္ပာယ်ဖွင့်ခြင်းလဲဆိုရင်ဖွင့်လို့ရပါတယ်။ဘာဖြစ်လဲဆိုတော့ဒါလစ်လက်သွားတဲ့နေရာမှာရွေးကောက်မရွေးရသေးဖြစ်တာဘူး။ရွေးကောက်ပွဲပယ်ချက်ထားပဲရှိအောင်ဖြည့်ဆိုင်တာပဲရှိသေးအောင်။ဆိုတော့ရင်းကော်မရှင်ကဖြည့်ဆိုင်တော့ကလည်းဒါကိုအချိန်မီဒီကျင်းပဖို့အလားအလာရှိရဆိုရင်ကျင်းပမယ်လို့ကော်မရှင်ကပထမကျွန်တော်သတင်းစာရှင်းလင်းပွဲမှာလည်းပြောထားပြီးသားပဲဆိုတော့ကျွန်တော်ထင်ပါတယ်ကော်မရှင်အနေနဲ့တော့သူလုပ်မယ်လို့စဉ်းစားမှာဆိုတော့ဒါကိုအထွေထွေရွေးကောက်ပွဲရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ပဲသတ်မှတ်ဖို့များတယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်မို့လို့သူတို့ဒီဇင်ဘာအကုန်လုံးမှာကျင်းပမယ်ဆိုတဲ့ဟာမျိုးထွက်လာတယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့မနေ့ကကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲရဆိုတော့သူကသူတို့စီမှာကျွန်တော်တို့အခြေခံဖြစ်တဲ့မဲဆန္ဒရှင်စီးရင်တို့ဘာလို့လဲရှိပြီးသားလို့တော့ပြောတာပေါ့လေဆိုတော့အဲ့ဒါမျိုးတော့ကျွန်တော်တွေ့ရမယ်ဆိုတော့ကျွန်တော်တို့တွေ့အဓိကကကျတော့တကယ်လို့ကျင်းပမယ်လို့စိတ်ကူးတယ်စဉ်းစားတယ်ဆိုရင်တော့အရင်တိုင်းပဲမဖြစ်အောင်ကျွန်တော်တို့နိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုမယ်အထူးသဖြင့်ဒေသခံနိုင်ငံရေးပါတီဘာဖြစ်လို့ဆိုတော့မက်ဆက်စည်းရုံးကာလက2လရပါမလားဆိုတဲ့ပုံမှာမူတည်ရအောင်မက်ဆက်စည်းရုံးကလည်းရက်60မဟုတ်ဘူးဆိုလို့ရှိရင်ဘယ်လိုစည်းရုံးမလဲဆိုတာမျိုးအဓိကတော့နိုင်ငံရေးပါတီတွေမက်ဆက်စည်းရုံးခွင့်ကိုကျွန်တော်အာမခံချက်ပေးဖို့လိုတယ်မက်ဆန္ဒရှင်တွေလုံလုံချုံချုံနဲ့မဲပေးနိုင်ဖို့လိုတယ်အဲ့ဒီနှစ်ခုကိုအာမခံချက်ပေးနိုင်ဖို့လိုတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်နဲ့ရောအခုကိစ္စဆွေးနွေးဖို့ရှိလား
ဟိုတနေ့ကသတင်းစာရှင်းလင်းပွဲရတော့ကော်မရှင်ကသူအကြောင်းကြားရင်တော့သူတို့ကတော့ကျင်းပဖို့အစီအစဉ်ရှိရဆိုတာကိုပြောရတယ်ဒီကော်မရှင်ကိုလုပ်ပိုင်ခွင့်ပေးထားတာကရွေးကောက်ပွဲတွေကိုရက်ဆိုင်လို့ရတယ်ရွှေ့ဆိုင်လို့ရတယ်ပြန်လည်လာပြီးတော့မှအချိန်တွေကောင်းတော့ပြန်ကျင်းပတယ်အဲ့ဒီသဘောမျိုးကော်မရှင်ကိုအခွင့်အာဏာပေးထားတာရှိတယ်ဒါကကော်မရှင်ရဲ့အခွင့်အာဏာအားထဲမှာရှိရလို့ကျွန်တော်မြင်တယ်အဓိကကတော့ကျွန်တော်တို့အခုကျင်းပမယ်လို့သတ်မှတ်ထားတဲ့မဲဆန္ဒနယ်တွေမှာတိုက်ပွဲတွေမရှိတော့တာမျိုးနောက်ပြီးလုံခြုံရေးရအာမခံချက်ပေးနိုင်တယ်ဆိုလို့ရှိရင်ရွေးကောက်ပွဲတွေကကျင်းပလို့ရတာပါပဲအခုဥပမာရကြည့်မယ်ဆိုရင်ပလက်ဝါတို့ဘာလို့မှဆိုလို့ရှိရင်သူတို့စိတ်မစိတ်မချတဲ့နေရာမျိုးတွေကိုမကျင်းပဘဲနဲ့စိတ်ချတဲ့နေရာမျိုးတွေကိုကျင်းပြီးတော့ကျင်းပတာမျိုးဆိုတော့ဒီခုလည်းဒီတိုင်းမှာပဲကော်မရှင်အနေနဲ့အစိုးရတို့ဘာလို့လဲလုံခြုံရေးဆက်စစ်ချက်တွေယူပြီးတော့လုံခြုံရေးကိုအာမခံချက်ပေးနိုင်တယ်ဆိုရင်တော့ဒါအခြေခံအကျဆုံးပဲလို့ငကိုပယ်ဖြတ်ဖို့စဉ်းစားခဲ့တော့ကလည်းလုံခြုံရေးကြောင့်ကိုပဲအကြောင်းပြခဲ့တယ်တကယ်လို့ဒါအခုကျွန်တော်တို့ထွက်တဲ့ထုတ်ပြန်ကြေညာချက်တွေရဆိုလို့ရှိရင်ဒါလုံခြုံရေးရအာမခံချက်ပေးနိုင်မဲ့သဘောမျိုးတွေတက်ရောက်တယ်လို့ယူဆတယ်တက်မလို့ဘက်ကရောအေးဘက်ကရောအဲ့လိုဟာမျိုးကိုကျွန်တော်တွေ့နေရတယ်နောက်ပြီးတော့မှကျွန်တော်ရခိုင်မျိုးသားပါတီကလည်းပြန်လုပ်ဖို့တောင်းဆိုတာမျိုးတွေလည်းကျွန်တော်တွေ့ရဆိုဒါကျွန်တော်ထင်ပါတယ်အလားအလာကောင်းတဲ့သဘောမျိုးတွေတော့ကျွန်တော်တို့မြင်ရတယ်ပေါ့လေ
ဟုတ်ကဲ့ကျေးဇူးပါဆိုင်ရဲ့ကြောက်စောင်းမြေခင်ဗျာကျွန်တော်တို့အခုဒီတရားလွှတ်တော်ရှင့်နေကြီးဦးသိန်းတန်းကိုလည်းမေးထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လေအဲ့တော့သူကအခုလိုရှင်းပြပါတယ
်ဟိုတိုင်းဒီရဲ့မျက်နှာဖြစ်နေတဲ့အနေအထားမှာတပ်မတော်ဘက်ကလည်းပဲဒါကိုအမြန်လှုပ်ဆဲခြင်းနဲ့အေးဘက်ကလည်းထူးခြားတဲ့ကြေညာချက်တွေပါပြီးပေါ့နော် NRPC ကလည်းကြေညာထားပြီးသားဒီတောင်းလူလူကိုလည်းတောင်းမှတာသူစိတ်မကောင်းဖြစ်တယ်ဆိုတော့ဟိုသုံးဦးသုံးပလေပေါ့အခုကျွန်တော်တို့တွေ့ရတဲ့လောက်ကတော့ဆန္ဒရှိနေတယ်ပေါ့အခုကကျွန်တော်ကဂျားပြရေကောက်ပွဲမဟုတ်ဘူးပြပုံမှန်ရေကောက်ပွဲမှာကျွန်တော်နေရာတွေခြံထားခဲ့ရတာနော်ပင်တဲနေတောင်မဟုတ်ဘူးလုံခြုံရေးရာခြံထားတဲ့နေရာတွေဖြစ်ပါတယ်ရေကောက်ပွဲကောမရှိရသူ့ရဲ့အခွင့်အာဏာကိုသုံးပြီးတော့ဖြစ်တဲ့အခါကျတော့ဟိုလုတ်ပြီးနိုင်တဲ့အနေအထားရှိရင်တော့လုတ်ပြီးတဲ့နေရာတွေဖြစ်တယ်အဲ့တော့ဒီလွတ်တော်သက်တမ်းက January 31နေ့ကိုမှာ2021ဖေဖော်ဝါရီလနေ့မှာတော့တတိယအကြိမ်ပြည်သူ့လွတ်တော်စာမှာဖြစ်တဲ့အတွက်ဒီကြားထဲမှာပေါ့နော်ဒီပေါင်း90အတွင်းနဲ့ကျုပ်ဝင်လဲဝင်မှုလဲလို့လဲဆိုတော့စောစောပိုင်းကလည်းဒီဇင်ဘာအထိလုတ်ကိုရှေ့ဖို့ပါညာရှိနိုင်ကြတယ်ဆိုတော့ကျွန်တော်တင်တဲ့ဒီနှစ်မကုန်ဘူးအခုနိုဝင်ဘာတော့ရောက်နေပြီမဲဆန္ဒတွေကလည်းရှိပြီးသားအားလုံးလည်း ready ပဲဆိုတော့အားလုံးညှိနှိုင်းပြီးတော့ဒီဇင်ဘာအတွင်းမှာပြီးရွေးကောက်ပွဲလုပ်ပြနိုင်တဲ့အနေအထားလည်းအခုချိန်ကတော့ရှိနေပြီလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးတင်တန်းခင်ဗျာကျွန်တော်ဝင်းမင်ပါ